ခုနှစ်ဧပြီလ16ရက်နှစ်ဆန်းတရက်နေ့မှာမြန်မာနှစ်သက်ကူအထိမ်းအမှတ်နိုင်ငံတော်သမ္မတကြီးရဲ့လွန်ငင်းချမ်းသာခွင့်မှာအကျဉ်းသား9500ကျော်လွှတ်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား2ဦးပါဝင်ခဲ့ပါတယ်။ဧပြီလ26ရက်နေ့ကဒုတိယအကြိမ်အကျဉ်းသား9000လွှတ်ပေးခဲ့ရမှာတော့နိုင်ငံရေးအကျဉ်းသား3ယောက်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ကပြောပါတယ်။နှစ်ဆန်းတရက်နေ့ကပထမအကြိမ်အကျဉ်းသားတွေကိုလွှတ်ပေးချိန်မှာနိုင်ငံရေးအကျဉ်းသားများလွတ်လာတာနည်းနေတယ်ဆိုတဲ့ဝေဖန်တဲ့ထွက်လာချိန်မှာအကျဉ်းဥစည်းဌာနကမြန်မာနိုင်ငံအကျဉ်းတော်တွေထဲမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိပါဘူးလို့ဧပြီလ22ရက်နေ့ကသတင်းထုတ်ပြန်လိုက်ပါတယ်။အရင်အစိုးရဆက်ဆက်ကလည်းအလားတူနိုင်ငံရေးအကျဉ်းသားဆိုတာနဲ့ပတ်သက်ပြီးညှင်းချက်ထုတ်ခဲ့ပါတယ်။တကယ်ကအစိုးရအဆက်ဆက်မှာနိုင်ငံရေးအကျဉ်းသားဆိုတာကိုအသိမှတ်ပြုဖို့နိုင်ငံရေးစိတ်ဆန္ဒမရှိလို့ဖြစ်တယ်လို့ AABB တွဲဖက်အတွင်းမှကိုဗိုလ်ကြီးကပြောပါတယ်
။ခုအစိုးရပေါ်ကအစိုးရအဆက်ဆက်ရဲ့ political war ပေါ်နိုင်ငံရေးစိတ်ဆန္ဒကဒီပုံမှာသိပ်ပြီးတော့ရှိမနေဘူးလို့ကျွန်တော်တို့တော်လို့ရတယ်။ဒါကြောင့်မလို့ဒီအရှိတရားကိုလက်မခံမနေနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့စွန့်ညင်းနေတာမျိုးတွေဖြစ်ပါတယ်။ဟိုပြည်ထောင်ရေးကတော့တောက်လျှောက်နေတာပါပဲ။
မြန်မာနိုင်ငံမှာစစ်အစိုးရခေတ်အချိန်တွေကစပြီးနိုင်ငံရေးလှုပ်ရှားသူတွေကိုရာဇဝတ်ကြီးပုံမှန်တွေနဲ့တပ်ပြီးတမန်ရာဇဝတ်သားအဖြစ်နဲ့သတ်မှတ်ခဲ့ကြတာပါဒီလိုပုံကူမျိုးတွေကိုတော့နိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်သင့်ပါတယ်လို့ဦးသိန်းစိန်အစိုးရလက်ထက်ကလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးအစည်းအဝေးတွေမှာတင်ပြဘူးတဲ့အကြောင်း NLD ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကပြောပါတယ်ဆို
တော့နိုင်ငံအကျဉ်းသားဟုတ်မဟုတ်ဆိုတာဒီကျွလုံးနဲ့တင်ဖို့ကိုချေအဲ့ဒီမူကရာဇဝတ်ကြီးရဲ့ဟာဆွဲယူလာတဲ့ဟာတင်တော့နိုင်ငံရေးကျင်းသားပေါ့ကျွန်တော်အဲ့ဟိုတုန်းကလည်းအဲ့ဒါပဲပြောခဲ့တာဥပဒေထဲမှာတော့နိုင်ငံရေးကျင်းသားဆိုတဲ့အကလုံးကိုအဓိပ္ပာယ်ဖွင့်လာတာမရှိဘူးဖွင့်ဖို့ကြိုးစားကြတယ်ဒါမလို့နေရဖွင့်နေဆိုတာဥပဒေအရသာဖွင့်ရမှာ哦
ဥညာဝင်ပြောပြသွားတာပါတကယ်ကနိုင်ငံရေးကျင်းသားဆိုတာကိုနာအဖနာဝတခက်ကသတ်မှတ်ပေးထားခဲ့ဘူးတယ်လို့ကိုယ်တိုင်နဲ့နိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးသလိုအမျိုးသားလွတ်တော်ကိုယ်စားလှယ်တဲ့ဖြစ်တရားလွတ်ရှိနေတူလည်းဖြစ်တဲ့ဦးအောင်သိန်းကပြောပါတယ်
။ကာဝေးကြီးဝီကြီးဌာနကအမိမတ်190နဲ့ပြတ်ထန်းခဲ့တဲ့ဟာတခုရှိတယ်ဗျာသိလား။ဒီဘုံကျူကြီးဆုံးမောင်ကိုယ်တိုင်ကာဝေးဝီကြီးဖြစ်လက်မှတ်ရေးချိုးကြီးကျင်ညာတော့ရှိတယ်ဗျာ။အဲ့မှာဒီနိုင်ငံရေးပြစ်မှုများဆိုတဲ့အခါမှာသူကဘာကြီးသတ်မှတ်ထားလဲဆိုတော့မတရားသိမ်းအဥပဒေပြစ်မှုတွေနော်ခါနိုင်ငံတော်သစ္စာဖော်ပြပုံကမှုအပြစ်မှုဆိုင်ဥပဒေပုံမှာ122ပေါ့နော်နောက်ကအကြီးညိုပြည့်စည်အောင်ပြုလုပ်မှုအပြစ်မှုဆိုင်ဥပဒေပုံမှာ124ကကြီးပေါ့ဗျာဟိုတော့အခေါ်ပေါ့ဟုတ်ကဲ့1950ပြည့်ရေးဖို့စီမံတဲ့အဲ့ဒီအဲ့ဒါတော့ပယ်ဖြတ်လိုက်ပါပြီနောက်ခါနိုင်ငံတော်အနှောက်အယှက်ပြည့်စည်လို့ပြောဘေးရနေမှာကာကွယ်စောင့်ရှောက်ပြီးဥပဒေပြစ်မှုတွေအဲ့ဒါလည်းပယ်ဖြတ်လိုက်ပါပြီနောက်ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအရပြစ်မှုများဆိုပြီးတော့ဟိုအဲ့လိုနိုင်ငံရေးပြစ်မှုများဆိုပြီးတော့အဲ့လိုသတ်မှတ်တာကိုတွေ့ရတယ်ဗျ။အ
ဲ့ဒီသတ်မှတ်ချက်တွေထဲမှာပါတဲ့ပုံမှန်တချို့ကတော့ဖြတ်သိမ်းတဲ့အထက်ပါဝင်သွားပြီဖြစ်ပေမဲ့တချို့ပုံမှန်အထူးသဖြင့်မတရားသင်ဆက်သွယ်မှုဥပဒေမျိုးဟာရှိနေစေဖြစ်တာကြောင့်နိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ပေးနိုင်တဲ့ဥပဒေဟာရှိနေတယ်ဆိုတာသိမြင်နိုင်ပါတယ်။ AABB အဖွဲ့ကတော့အခု NLD အစိုးရခေတ်မှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးပြပြပြင်းပြင်းဥပဒေဖြစ်အောင်ပြဋ္ဌာန်းသင့်တယ်လို့ပြောပါတယ်
ဆိုကျွန်တော်တို့အကြံပေးနေတာကအာဏာရပါတီကဥဆောင်ပြီးတော့အခုချိန်မှာလုံးပင်လာပေါ့ဆိုတော့လွတ်တော်ထဲမှာလည်းဒါအာဏာရပါတီကအများစုပဲလေဆိုတော့အကြံဒီလိုကိစ္စမျိုးကလွတ်တော်ထဲမှာအတိတ်ဘဖွင့်ဆိုချက်ဖွင့်ဖို့လိုတယ်အဲ့လိုလွတ်တော်ထဲမှာအတိတ်ဘဖွင့်ဆိုချက်တွေဖွင့်မယ်တော့ဒါမှမဟုတ်လိုအပ်တဲ့အရင်တော့ပယ်ဖြတ်ထားတဲ့ဥပဒေတွေရှိတယ်အဲ့ဒီဥပဒေတွေကိုကျွန်တော်တို့ပြန်အသက်သွင်းမယ်ဒါမှမဟုတ်ညွှန်ကြားချက်တွေကိုပြန်အသက်သွင်းမယ်ဆိုလို့ချင်းဒီကောင်အသက်ဝင်လာပါလုံးချိန်ရင်တော့နည်းလမ်းရှိပါတယ်နည်းလမ်းကတော့ကျွန်တော်တို့ရှာကြအောင်အခုကနီးလန်းရှာတဲ့အဆင့်ကိုရောက်မလို့လို့ကျွန်တော်တို့ကပြောလေထပ်ပြီးတော့ပြောနေ
ABB အဖွဲ့ကကိုဘူကြီးပြောပြသွားတာပါအမျိုးသားလွတ်တော်အမတ်ဦးအောင်သိန်းကတော့လွတ်တော်တွင်ကအခြေအနေကိုခုလိုပြောပါတယ
်မေုံမေးရင်တော့ပြည်ရေးလာဖြစ်မှာပေါ့ဗျာသူဖြစ်မဲ့ဖြစ်လေကျွန်တော်တို့ကသိနေတယ်ဗျာအဲဒီနိုင်ငံရေးပုံမှန်နဲ့ပတ်သက်ပြီးတော့ဒီရပြတ်ထန်းထားတာတော့အရင်ရှိခဲ့ဘူးတဲ့သူပြောမှာပေါ့ဗျာမတရားသိမ်းလို့နိုင်ငံတော်သစ္စာပေါင်းပြီးအကြီးညူပြတ်ကြတော့နော်ကပြည်သူလူတို့ရေကောက်ပဲဥပဒေရပြစ်မှုတွေဆိုသူတို့ဒီလောက်ပဲပြောမှာပေါ့ဗျာဟုတ်ကဲ့ဟိုချားလာရတော့သူတို့ကသိရာဇာကြီးရဲ့အကျုံးဝင်နေတာတို့အထူးဥပဒေရဲ့အကျုံးဝင်နေတာတွေတော့သူပြောမှာမဟုတ်ဘူးဗျာဘာဖြစ်လို့ပြည်ရေးရပြည်မဲ့ပုံစံနဲ့ကျွန်တော်တို့ပြဿနာလူရတာပြီးသားလေဟုတ်ကဲ့
အဲ့ဒါတော့တခက်နဲ့ဒီဥစ္စာနိုင်ငံတော်အနေနဲ့ပို့တာလူယုံဆွေးနွေးဝဲတွေလို့လုပ်ပြီးတော့တက်လာရင်ပိုကောင်းတာပေါ့နော်ဥအောင်သိမ်းပြောပြသွားတာပါလက်ရှိလွတ်တော်အတွင်းနဲ့စိုးရအဖွဲ့အတွင်းနိုင်ငံတော်သမ္မတကစားပြီးနိုင်ငံရေးအကျဉ်းသားဟောင်းတွေအများကြီးပါနေတာဖြစ်လို့နိုင်ငံရေးအကျဉ်းသားအရေးကိုအခုလက်ရှိလွတ်တော်နဲ့စိုးရအဖွဲ့ကတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှာမဟုတ်ဘူး ုအခြေခံဥပဒေအရလက်ရှိအစိုးရလက်လမ်းမမီဖြစ်နေတဲ့ဝန်ကြီးဌာနတွေနဲ့ပတ်သက်မှုရှိနေတယ်ဆိုတာအထင်ရှားဖြစ်ပါတယ်။ဒီပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာကတော့အသေးချာစဉ်းစားရမှာမဟုတ်ပါလားခင်ဗျာ။